လုံသမားအခွင့်အရေးတွေတောင်းဆိုရင်အမှုဖွင့်ခံထားရတဲ့အလုံသမားခေါင်းဆောင်တွေအတွက်အမှုပယ်ဖြတ်ပေးဖို့နဲ့အစိုးရပြဋ္ဌာန်းထားတဲ့တနေ့လုံအားကအပြည့်အဝမရတာကြောင့်အလုံသမားအခွင့်အရေးတွေရဖို့အေရာဝတီတိုင်းပသိမ်ဆက်မှုဇုံက၁၀ယုံ9ယုံနဲ့ကံကြီးတောင်မြို့နယ်တွေက၁၀ယုံ2ယုံအားလုံးပေါင်း၁၀ယုံ8ယုံကအလုံသမား8000ကျော်ဟာအေရာဝတီတိုင်းပသိမ်မြို့မှာစက်တင်ဘာ၈ရက်နေ့ကဆန္ဒဖော်ထုတ်ခဲ့ပါတယ်။မအေးမှသတင်းပေးပို့ထားပါတယ်ရှင်။
မြန်မာအလုံသမားဝန်ကြီးဌာနကသတ်မှတ်ပေးထားတဲ့တနစ်လုံအားကကျပ်ငွေ4800သာမကအချိန်ပိုကြီးတွေမရရှိတာတွေပါဝင်အလုံသမားအခွင့်အရေးတွေချိုးဖောက်ခံရမှုတွေအတွက်အလုံသမား8000ကျော်ဟာပသိမ်မြို့မှာဆန္ဒပြခဲ့ကြောင်းဦးဆောင်သူတဦးဖြစ်တဲ့အလုံသမားရဲ့တက်ကြွလှရှားသူမခခကပြောပြပါတယ်
။အဓိကအချက်တရားတော့မှဟိုလက်ကလာစာပေါ့နော်။အနည်းဆုံးလက်ကလာစာအစိုးရက4800သတ်မှတ်ထားလို့နည်းပြပြလိုက်ပြီမယ်လေရောက်ရှိရမရတဲ့အခါရှိတယ်။ OD ရေးကြေးတွေမရတာရှိတယ်။ဒါတော့ဆက်ရုံထဲမှာဆဲဆူရောမှခိုင်းစီတဲ့အခါရှိတယ်။ခွင့်ရနယ်လေးကြေးတွေမရတာရှိတယ်။နောက်ပြီးအလက်ခံနာမှုဆိုင်ရာသဘောတူစာချုပ်တွေလည်းအမှကြံချက်တွေလည်းမပေးထားဘူး။မြန်မာနိုင်ငံမှာရှိတဲ့လက်ကမှဥပဒေကြီးပေါက်ထားတာရှင်။ဟုတ်ကဲ့ဆက်ရုံထဲမှာထိုးခေါက်နေတာရှင်။ဟုတ်
အလုံသမားခွင့်ရေးတွေကိုတောင်းဆိုဆန္ဒပြမှုတွေမှာဥဆောင်သူတွေကိုလည်းအမှုဖွင့်ထားတဲ့အတွက်အမှုကိုပယ်ဖြတ်ပေးဖို့အတွက်တောင်းဆိုထားတယ်လို့လည်းဆိုပါတယ်။
အဲ့ဒီအလုံသမားကောင်းဆောင်ခဏရောင်းနေငါပြည်သူတွေရဲ့စကားကိုအမှုဖွင့်လိုက်တယ်။ရေမှုဦးလေးကျော်ဦးဆောင်ပြီးတော့ဗောနဲ့လူစုစုံပါနဲ့အဲ့ဒီအမှုဖွင့်လိုက်တဲ့အပေါ်မှာပယ်ဖြတ်ပေးဖို့အတွက်ဟုတ်ကဲ့ဒီကောင်ဆန္ဒထုတ်ဖို့
စက်ရုံရှိရောပေါင်းပြီးဆန္ဒပြခဲ့ကြတာဖြစ်တယ်လို့လည်းဆိုပါတယ်
။အားလုံးကတော့မဟုတ်ပါဘူး။ဟိုအခြေစိတ်ကြီးတွေဗောနော်။အခြေစိတ်ကြီးတွေဖြစ်တယ်အရှိယုံကျန်ရတာကံကြီးသောမြို့နယ်၊ဒီရော်ဒီတိုင်းမှာကံကြီးသောမြို့နယ်မှာရှိတဲ့ကြာမန်ပေါ့နော်။အဲ့ဒီဟာဆက်ယုံတရုံ၊နောက်ကပင်ဆက်မှုဆောင်ရခဏယုံဆိုတော့ရှိယုံရှင်ဖြစ်ဖြစ်ပါ။စပြတဲ့အရေးတော့ကတော့အလုံးပေါင်း8000ကျော်တယ်မှာ
။မြန်မာနိုင်ငံမှာအလုံသမားတွေရဲ့တနည်းလုံအားကဟာနေပါလွန်းနေပြီးအင်းနီနာချင်းထိုင်းနိုင်ငံတက်စာရင်၃ဆလောက်ကွာနေတာကြောင့်အလုံသမားတွေအနေနဲ့မကြာခဏဆိုသလိုဆန္ဒပြတောင်းဆိုမှုတွေလုပ်ခဲ့ပါတယ်အခုဆိုရင်နိုင်ငံတော်အစိုးရကပြဋ္ဌာန်းထားတဲ့အခြေခံလုံအားလစာဖြစ်တဲ့တနည်းအနည်းဆုံးလုံအားက4800ကိုတောင်မရတဲ့အတွက်စိတ်ယုံနေကဆန္ဒပြမှုတွေဇက်တိုက်ဖြစ်ပွားနေပါတယ်ရှင
်မအေးမှသတင်းပေးပို့ထားတာပါ